ယခိုင်တိုင်းရင်းသားတို့ဖြစ်တဲ့ရဲအုပ်ကျော်ကျော်လာဟာမြောက်ဦးမြို့ဇာတိဖြစ်ပါတယ်။သူကိုအေးယခိုင်တပ်မတော်ကပြီးခဲ့တဲ့ဇန်နဝါရီလပိုင်းလောက်ကချင်းချောက်စာနဲ့ကြီးစံတထောင်ပြေပို့ထားခြင်းခံရသူလည်းဖြစ်ပါတယ်။သူကိုပြစ်ခတ်ခဲ့တဲ့ကြီးစံတန်ရာတွေဟာနှထင်နဲ့ဝမ်ပိုက်မှာတွေ့ရပြီးမြောက်ဦးစေးုံကိုပို့ဆောင်ပြီးခဲ့ပြီးတဲ့နောက်တန်ရာကပြင်းထန်တဲ့အတွက်ည9နာရီခွဲအချိန်လောက်မှာတေဆုံးသွားတယ်လို့သိရပါတယ်။တရားခံဘယ်သူလဲဆိုတာကိုဖမ်းမမိသေးဘူးလို့မြောက်ဦးခရိုင်ရဲတပ်ဖွဲ့ကဒူရဲမှုတင်မင်းဦးကပြောပါတယ်
။ဆက်နေပြီးခံရတာကြ။နှစ်ချက်အဲ့ဒီနေရာနေပြီးတော့ကျွန်တော်တို့မြောက်ဦးကြီးအောင်ပြောတာမြောက်ဦးကြီးအောင်မှာသူ့ကိုစိတ်ကူးတောင်းခံယူပြီးတော့မှသူဆုံးတာကြ။ကိုယ်ဟာဆွဲပေါ့။အဲ့လက်ဘူးတက်ကြမမိတော့လက်နက်ကန်ကိုဆွဲပြီးတော့ပြောရမှာပေါ့။အရင်ကလေးကသူ့ကိုတင်ပြနေတာ။သူကဘာပါမမသိရဲ့အမျိုးမျိုးထားနေတာပေါ့။
တင်ညိုကျေးရွာအုပ်ချုပ်ရေးမှူးခေါင်းဥဝေလအောင်က
ညခုနိုင်ခွင့်ဝင်တယ်လားမလက်တန်နဲ့ချက်ကြလိုက်တယ်ဒီတခါတခါနဲ့ကြရတယ်ဆိုပြီးလေလာကြည့်လိုက်တော့တခါမှရရဆိုင်မှာရတော့နေတော့ပြစ်သက်ခံရတယ်လို့ပြောရလေကျွန်တော်လည်းလိုပဲကြွတန်ကြရ
အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြောက်တိုင်းဦးစီဘုံဘူးကြီးဝင်းစော်ဦးကဒီပြစ်ခတ်မှုကအေးအေးရဲ့လက်ချက်လို့အခုလို့ပြောပါတယ
်အဲ့နာက40လည်းမရှိဘူးငါက40ကမြောက်ဦးမှာအဲ့နာမှာဘာတက်မှာလည်းမရှိဘူးအဲ့တိန်ယုံသားမှာကျွန်တော်ပြန်လည်းမရှိကျွန်တော်တက်မရှိပဲနဲ့ Facebook မှာပွားနာအဲ့မှာငါက40ဟလာတိန်ယုံရဲစမ်းကိုကျော်ကျော်လာဆိုတဲ့ဥစ္စာလွန်ခဲ့တဲ့ဇန်နဝါရီလလောက်တော့ရက်တော့မမှတ်မိပါဘူးကွာ A ကိုသိမ့်မထောက်ခံတဲ့အခါမှာ A ကမင်းရဲ့လို့ကိုလုတ်ပါညာဆိုပြီးတော့မှပရိပေးနဲ့ပါနဲ့ကြည်ရောင်းပို့ထားတဲ့လူတွေကအဲ့မှာလုတ်ကြံခံရတဲ့ဥစ္စာပဲရှင်းရှင်းလေးပါဗျာ
ချင်းကျောက်စာနဲ့အတူကြီးစံမှာပူးတွဲပေးဖို့ခံရပြီးနောက်ပိုင်းမှာလောက်ကျန်တက်ပြက်ခံခဲ့ရသူတွေရှိခဲ့ပါတယ်။အေးအေးရဲ့သတိပေးစာပေးဖို့ခံထားရတာကြောင့်အေးအေးရဲ့လက်ချက်လို့ဆွဆွဲပြောဆိုနေကြတာကိုအေးအေးပြည်သားရေးတာဝန်ခံခိုင်သူခါကတော့အခုလိုညင်းဆိုပါတယ်
။ရဲအုပ်ချုပ်ချုပ်လောက်ကျန်တက်ပြက်ခံရတာကတခြားဗမာစစ်တပ်ကတို့၎င်းတို့ဒီမဟုတ်သူတို့နဲ့ပြည်ပကရှိတဲ့လူတွေကတို့၎င်းအဲ့လိုမျိုးဖြစ်နိုင်တယ်။ဘာဖြစ်လို့ရှိရင်ဂျင်းတွေကတော့အဲ့ဒီ data မှာတော့ရှုပ်ထွေးနေတာလေ။သူကတက်ခံရတာကဗမာစစ်တပ်တွေနေပြီးတော့အဲ့ဒီမှာဟိုထူထူတက်ကင်းနေတဲ့နေရာဂျာတင်းမှာတက်ခံရတာ။သူရေးစခန်းနဲ့လည်းပဲဒါဆိုဟိုကကြောက်မယ်ဆိုခိုင်းနေရတော့ဝေးဝေးတော့အဲ့ဒီမှာလည်းစစ်တပ်တွေအများကြီးပြည်ရ။ခမင်းဆိုင်တော်ဝိုင်းမှာစစ်တပ်တွေလည်းရှိနေတယ်။အရင်တုန်းကတော့ကျွန်တော်တို့သတိပေးစာတွေပါတယ်ပေးခဲ့မှုကတော့ရှိတယ်။ဒါပေမဲ့ကျွန်တော်ကသတိပေးတယ်ဆိုတာကသူ့ကိုစစုံတရားမဖြစ်စေရှင်လို့ကျွန်တော်တို့ကစေတနာနဲ့သတိပေးခဲ့တာ
။အချိန်ထဲမှာပဲမတ်လ22ရက်နေ့ကမြောက်ဦးမြို့နယ်စင်ချစိတ်ကျေးရွာကရွာသားလေးဦးဟာနွားငါးကောင်ပျောက်သွားတာကိုလိုက်ရှာရင်းမြောက်ဦးမြို့ခမရ300တပ်ထဲဝင်ရောက်တွေ့ရကနေသူတို့ကိုအေးအေးဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးထိန်းသိမ်းခံထားရပါတယ်။အဲ့ဒီရွာသားသုံးကိုဒီကနေ့မြောင်းမြို့နယ်ရဲစခန်းကိုလှည့်ပြောင်းပေးလိုက်ပြီလို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တိုင်းဦးစီးဘုံမကြီးဝင်းစုံဦးကပြောပါတယ
်ကျွန်တော်တို့ကဖမ်းလာလည်းမဟုတ်ပါဘူး389တိုင်းဌာနချုပ်ထဲကိုသူသွားရပြောင်းလို့ဆိုပြီးတော့မှလိုက်ရှာတယ်တိုင်းဌာနချုပ်ကိုဝင်လာတဲ့အတွက်ကြောင့်မို့လို့ဘာမှလည်းထိန်းသိမ်းမထားဘူးသူတို့လိုအပ်တဲ့စစ်ဆေးမှုတွေလို့မြန်မာနိုင်ငံရဲကိုတွဲပေးလိုက်ပါဆိုလို့မြန်မာနိုင်ငံရဲကိုတွားပြီးတွဲပေးလိုက်တာဖမ်းလာလည်းမဟုတ်ဘူးဘာမှမလုပ်တာကဲသူတို့ဆက်လိုက်တယ်ဗျာဆက်လိုက်လို့အေးနဲ့ဆက်ဆက်နေတယ်ဗျာညာဆိုတော့အမှုဖွင့်ပါဗျာအေးနဲ့မဆက်ဆက်ဘူးတောင်းတန်းပြည်သူတယောက်ဆိုတော့မဖွင့်ဘူးဗျာရှင်းရှင်းလေးပါပဲအေးနဲ့ဆက်ဆက်မှုကြီးရဲ့ဆိုလို့ရှိရင်တော့သူ့ဟာဥပဒေလမ်းကြောင်းရာဖွင့်ပါဗျာအေးနဲ့မဆက်ဆက်ဘူးဆိုတော့အမှုမဖွင့်ပါဘူးပြန်ထွက်ပါပ
ါဒါနဲ့ပတ်သက်လို့မြောက်ဦးခရိုင်ရဲတပ်ဖွဲ့ဒူရဲမှုကြီးတင်မင်းဦးကိုအတီးပြုတ်မေးမြန်းရမှာတော့ရွာသားအလေးဦးကိုတက်မတော်ကလာရောက်အနံ့သွားတယ်လို့အခုလိုပြောပါတယ်
တက်ကလာအထားတော့ရှိရပြသူကနွားပြောက်တာကလည်းသင်္ချာပြီးတော့အဝေးကြီးပဲဒီနွားဒီတက်ခဲ့ဘယ်လိုရောက်မှာတော့အဲ့ဒါကိုတက်ခဲ့မိုးထုတ်ကနေမိုးထုတ်တဲ့အချိန်ကြီးရောက်နေတယ်ဆိုတော့လေသူတို့လည်းမပြန်လို့ဖမ်းနိုင်မှာပေါ့သူတို့ကတက်ကတိုင်လာရေးပါလေသူတို့ဒီလိုနဲ့လာပါမယ
်ရခိုင်ပြည်နယ်အတွင်းရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေအတွင်းအရဲသားတည်ဆုံးသူအနည်းဆုံး10ဦးလောက်ရှိနေပြီးပျောက်ဆုံးသူ9ဦးခန့်ရှိနေပါတယ်ရဲကင်းစခန်းတွေတိုက်ခိုက်ခံရမှုကြောင့်တည်ဆုံးခဲ့ရတဲ့ရဲတပ်ဖွဲ့ဝင်20ဦးထက်မနည်းလည်းရှိနေပါတယ်ဒါအပြင်အေအေနဲ့ဆက်နွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ့်ခံထားရသူ25ဦးတည်းမနေရှိနေပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ကြော်သူပါ